မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ရောဂါတတိယလိုင်းမှာအထူးကလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်ရရှိအောင်ကြိုးစားနေပါတယ်လို့စစ်ကောင်စီကပြောပါတယ်။ကိုဗစ်ကပ်ရောဂါအတွက်ပုဂ္ဂလိကဆေးရုံတွေမှာပါကူတာပေးနိုင်မှုဆောင်ရွက်နေတယ်လို့စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရဒီကနေ့ဇူလိုင်လ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အစိုးရကူတာမှုပိုင်းမလုံလောက်တာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာဆတဲ့ကိုဗစ်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်မှုအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကော်မတီကပြောပြပါမယ်ခင်ဗျာ
။ကိုဗစ်ကပ်ရောဂါတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာ Alpha, Beta, Delta ဆတဲ့ဗီဇပြောင်းကူးစက်မြန်ကိုဗစ်မျိုးကွဲ3မျိုးအပြင်နောက်ထပ်2မျိုးကူးစက်ပြန့်နှံ့နေရလို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေအပြင်ကိုဗစ်သန်သရလူနာတွေပါများနေချိန်မှာဆေးရုံစည်းကမ်းတွေမှာလည်းအပြည့်အဝကူးစက်မှုမပေးနိုင်တယ်လို့အောက်ဆီဂျင်ပြတ်လတ်မှုတွေလည်းရင်ဆိုင်နေရပါတယ်။စစ်ကောင်စီကတော့အောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်လို့အခုလိုပြောကြားသွားပါတယ်။
ကျွန်တော်တို့ဟိုအောက်ဆီဂျင်ထုတ်လွှတ်နိုင်တဲ့နေရာတွေကိုစွမ်းအားကုန်တည်ပတ်နိုင်ရေးတော့အပြင်ကျွန်တော်တို့ဒီပြင်အလူရှင်နေတာပေါင်းပြကြဒါနေရာနဲ့မှာတည်ဆောက်နိုင်ရည်တော့ပြီးရင်ဒါ liquid oxygen တွေတွင်းနိုင်ရည်တော့ကျွန်တော်ဆောင်ရွက်လည်းရှိပါလေ
။တက်မတော်ဆေးရုံတွေတက်မတော်ပိုင်းဆေးရုံတွေကနေလဲဆေးရုံသုံး oxygen တွေထုတ်လုပ်ပေးနေရလို့လဲဗိုလ်ချုပ်စောမင်းတုံးကပြောပါရယ်။ချင်းပြည်နယ်ကလေးမြို့မှာ covid ကပ်ရောဂါစတင်ဖြစ်နေချိန်မှာလိုအပ်တဲ့ဆေးဝါးနဲ့ oxygen ထုတ်လုပ်တဲ့စက်တွေပို့ပေးခဲ့တယ်လို့ပြောပါရယ်။ပုဂ္ဂလိကပိုင်အောက်ဆီဂျင်ထုတ်ဆက်ရုံတွေကိုစစ်တပ်ကသိမ်းနေရဆိုတော့လည်းမဟုတ်ပါဘူးလို့ညှင်းဆန်းသွားပါတယ်။ကုသရေးပိုင်းနဲ့ပတ်သက်လို့လည်းပုဂ္ဂလိကပိုင်ဆေးရုံတွေမှာတိုးချဲ့ကုသပေးနိုင်အောင်ပြုလုပ်ပေးနေရလို့အခုလိုပြောပါတယ်
။ပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုသဝင်ပေးထားတဲ့ပုဂ္ဂလိကဆေးရုံစည်းကမ်းခုလောလောဆယ်3ရုံပဲရှိပါတယ်။လိုင်သာယာမှာရှိတဲ့ပန်းလိုင်ဆေးရုံ၊ဒဂုံမျိုးတင့်မြောက်ဘက်မှာရှိတဲ့ဒဂုံ Medical Care Hospital နဲ့မန္တလေးချမ်းမြချမ်းရည်သာသာမှာရှိတဲ့မြို့တော်ဆေးရုံတို့ဖြစ်တယ်။ဒါအပြင်အဲ့ပုံကြီးကစေယုံစေကန်းနေမှာနော်ကုသပေးနိုင်ဖို့နောက်ထပ်လျှောက်ထားတဲ့အားရှိတယ်အဲ့ဒါတွေကိုကျွန်တော်တို့အများဆုံးဖွင့်ပြပေးမယ်နံပါတ်၁အချက်နောက်ပြီးတော့ကျွန်တော်တို့ယောဂရှာဖွေရေးလုပ်ငန်းတွေယောဂရှာဖွေရေးလုပ်ငန်းတွေကိုဒါပုံကြီးကစေယုံစေယုံနဲ့တစ်ခွဲကန်း၄ခုကိုဖွင့်ပြထားတယ်အဲ့ဒါတွေကိုလည်းနောက်ထပ်လျှောက်ထားတဲ့လူတွေကိုအများဆုံးဖွင့်ပြနိုင်ရေးကျွန်တော်တို့ဆောင်ရွက်ပေးသွားပါမယ်အပြီးရင်တော့ကျွန်တော်တို့ဒါ COVID-19 ယောဂပိုးတွေ့တဲ့လူများတွေကိုအမျိုးအစားခွဲခြားပြီးကုသမှုဆောင်ရွက်ပေးနိုင်တဲ့ဆောင်ရွက်ပေးနေတဲ့အခြေအနေရှိတယ်။အဲဒါလေးကိုကျွန်တော်တို့ဒါတိုးမြင့်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ဆရာနာသိမှုကိုကန့်ကွက်တဲ့အနေနဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေအများအပြားအကြမ်းဖက်အာဏာဖီဆန်ရေးပြုလုပ်ခဲ့ကြပြီးနောက်ဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေမလောက်မငါဖြစ်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်အာဏာသိမှုကိုစန့်ကျင်တဲ့ဆရာဝန်တွေ၊သူနာပြုတွေ၊ဆေးဝန်ထမ်းတွေအများအများလည်းဖန်စီတရားဆွဲခံထားရတာပါလက်ရှိဖြစ်နေတဲ့ COVID-19 ကပ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဒေသခံလူအဖွဲ့အစည်းတွေနဲ့ကျန်းမာရေးဌာနပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနညွှန်ကြားမှုဒေါက်တာသက်နိုင်စိုးကအခုလိုပြောပါတယ
်ဒီ COVID ကအခုကျွန်တော်တို့ရင်ဆိုင်နေရတဲ့ဟာလူပြောင်းတဲ့လူပြည်စာပြောင်းတဲ့ virus ဖြစ်ပါတယ်အဲ့တော့ကူးစက်မှုတွေကလည်းအရမ်းမြန်ပေါ့နော်ဟိုခဏလေးအတွင်းမှာပဲဒီသားစုလိုက်တွေကူးစက်တာလည်းရှိတယ်ဒီကလူနာဥယျာဉ်များပြားလာတဲ့များခဏ service ကိုလိုချင်တဲ့လူတွေလည်းများလာပါတော့ဒီဖက်ကတအားပေါ့နော်လူနာများလာတဲ့အခါ system ပေါ်မှာပြည်တာပေါ့နော်ပြည်တဲ့အခါကျတော့ကျွန်တော်တို့ကျွန်တော်တို့ကလည်းဒီကျွန်တော်တို့ဒီညီပုံမောင်တော်ကကျမ်းမာရေးဝန်ထမ်းတွေဆိုရင်လည်းပေါ့နော်ချို့နေရာတွေမှာကျွန်တော်တို့လူနာပြုစု90ရာခိုင်နှုန်းတော့နဲ့ပြန်ပြီးရပ်ပတ်နေတာရှိတယ်ချို့နေရာတွေမှာတော့60ရာခိုင်နှုန်းတော့ရပါတော့နော်ဒါပေမဲ့လည်းဒီဟာကိုကျွန်တော်တို့ကဒီတစ်ဖက်ကလည်းခုနဒီ HR နဲ့ပတ်သက်ပြီးကျွန်တော်က challenge ရှိတဲ့အချိန်မှာတစ်ဖက်ကလည်းဒီမန်းအများပါပေါ့နော်ကျွန်တော်တို့ကျွန်တော်တို့ခုနဟိုဘုရုပ်ပြောတဲ့အချိန်မှာလည်းပါတယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ဆိုတာလေအကြမ်းကြောင်းကျွန်တော်တို့စီမှာဒီ resource တွေအများကြီးရှိတယ်အဓိကတော့ဒီမြို့နယ်ကျန်းမာရေးစနစ်တွေနဲ့ခုနပြောတဲ့ဒီမြို့နယ်ကျန်းမာရှိတဲ့ရန်မီရဖာတွေခုနဒီလူမှုကွန်ရီအတိုင်းဝိုင်းအသင်းတွေပေါ့နော်ဒီဟာတွေကကျွန်တော်တို့ကဒီပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ဖို့လို
မြန်မာနိုင်ငံမှာ COVID ကာကွယ်ရေးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကဝယ်ယူဖို့စီစဉ်နေတဲ့ COVID ကာကွယ်ဆေးရည်အစွမ်းထက်မှုပိုင်းနဲ့ပတ်သက်လို့လည်းသတင်းစာရှင်းလင်းပွဲမှာဒေါက်တာတန်းနိုင်စိုးရောဗိုလ်ချုပ်စောမင်းထွန်းမှကာကွယ်ပြောကြားခဲ့ကြပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်တိုးနေတာမှာဇူလိုင်17ရက်ကတက်ခွဲနမူနာ1000ကျော်မှအတည်ပြုလူနာ3400ကျော်ရှိခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကူးမကူးဆေးမစစ်နိုင်ခင်အသက်ရှူကြတာအပါအဝင်ကိုဗစ်ကပ်ရောဂါလက္ခဏာနဲ့သေဆုံးသူတွေလည်းတော်တော်များများရှိနေပါတယ်
။ကော်မတီတင်ပြပေးခဲ့တာပါခင်ဗျာ။